ထိုင်ဝမ်ရဲ့ဒပိုင်းလျက်ကူးပစ္စည်းထုတ်လုပ်မှု Corporation TSMC ကအမေရိကန်မှာဒေါ်လာဘီလီယံ100ရင်းနှီးဖြုန်နှံမှုတွေစီစဉ်နေတာဟာအမေရိကန်တိုင်ဝမ်ဆက်ဆံရေးအတွက်သမိုင်းတွင်တဲ့လုပ်ရဖြစ်ကြောင်းထိုင်ဝမ်သမ္မတလိုင်ချန်တေကပြောကြားလိုက်ပြီးအခုလိုလှုပ်ဆောင်တာဟာအမေရိကန်အစိုးရရဲ့ဖိအားကြောင့်မဟုတ်ကြောင်းလည်းပြောပါတယ်။ထိုင်ဝမ်ရဲ့ TSMC ကုမ္ပဏီအကြီးကဲ CC Wei ကအခုလိုအမေရိကန်မှာထုတ်လုပ်ဖို့အတွက်လှုပ်ဆောင်မှုကနေဝယ်လိုသူအများပြားပေါ်လာကြောင်းနဲ့သူ့ကုမ္ပဏီထုတ်ကုန်တွေအတွက်လာမဲ့သုံးမျက်စာစားကြောက်ချုပ်ဆောင်မှုတွေရှိလာတယ်လို့ထိုင်ဝမ်သမ္မတရုံးမှာပြုလုပ်တဲ့ March 6ရက်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောပါတယ်။ TSMC ကထိုင်ဝမ်ရဲ့ပြင်ပမှာထုတ်လုပ်ဖို့လှုပ်တိုင်းဝယ်လိုအားတွေတိုးလာတယ်လို့လည်းပြောပါတယ်။အခုဘီလီယံတရာရင်းနှီးမြှုပ်နှံမှုကအမေရိကန်နဲ့ TSMC တို့ကြားဒေါ်လာ65ဘီလီယံအထိရင်းနှီးမြှုပ်နှံမှုပြီးခဲ့တဲ့ April လတဲ့သဘောတူခဲ့တာနဲ့သက်ဆိုင်မှုမရှိဘူးလို့လည်းပြောပါတယ်။မနေ့က April သဘောတူစာချုပ်ထဲမှာအမေရိကန်က Arizona ပြည်နယ်ထဲ TSMC ကဒပိုင်းလျှက်ကူးပစ္စည်းကုန်ထုတ်စက်ရုံတဲ့၃ရုံသူတေသနာနဲ့ဖွံ့ဖြိုးမှုစင်တာနဲ့ထုတ်ပိုးရုံနှစ်ခုတိစောက်ဖို့ပါဝင်ပါတယ်။